ပါကစ္စတန်နိုင်ငံကအမျိုးသမီးငယ်များပညာသင်ကြားခွင့်ရရှိရေးတက်ကြွလှုပ်ရှားသူမလာလာယူဆပ်ဆိုင်နဲ့အိန္ဒိယနိုင်ငံကကလေးငယ်များအခွင့်အရေးရရှိအတွက်အကျိုးဆောင်လုပ်ကိုင်ပေးနေသူကိုင်လတ်စတ္တယာတီရိုနှုတ်ဟာနော်ဝေနိုင်ငံအော့စလိုမြို့မှာဒီကနေ့နိုဘယ်ငင်းညာရေးဆုကိုပူးတွက်လက်ခံရယူပြီးသမိုင်းမော်ဂွန်တင်လိုက်ကြပြီဖြစ်ပါတယ်။၁၈နှစ်အရွယ်မလာလာဟာအသက်အငယ်ဆုံးနိုဘယ်ငင်းညာရေးဆုရှင်ဖြစ်ပြီးစတ္တယာတီကတော့ပထမဆုံးနိုဘယ်ငင်းညာရေးဆုရရှိတဲ့အိန္ဒိယနိုင်ငံသားဖြစ်ပါတယ်။ကလေးငယ်တွေပညာသင်ကြားခွင့်မရတာကိုနောက်ဆုံးအကြိမ်ဖြစ်မြင်တွေ့ခွင့်ရတာမျိုးမဖြစ်ရလေအောင်သူတို့ကိုအကူအညီပေးဖို့အချိန်ရောက်ပြီလို့ဆုလက်ခံတဲ့အခမ်းအနားမှာမလာလာကပြောပါတယ်ကလေးငယ်တွေကိုကျွံဖြစ်အသုံးချနေကြတဲ့ရတ္တန်ရေးအတွက်ဥဆောင်လုပ်ကိုင်ပေးနေတဲ့စတ္တယာတီကတော့ကလေးငယ်တွေလွတ်လပ်စွာကလေးအဖြစ်ရတ္တီခွင့်ရရေးဟာသူ့ရဲ့ကြီးမားချက်ဖြစ်တယ်လို့ပြောပါတယ်ကလေးငယ်တွေအိမ်မက်မခွင့်မပြုတာလို့ဆိုရတဲ့အကြံဖက်မှုမရှိတော့ဘူးလို့စတ္တယာတီကဖြည့်ဆွတ်ပြောကြားတော့ပါတယ်သူတို့ရရှိတဲ့စုချင်းငွေဒေါ်လာ1,000,000ကိုနှစ်ယောက်ခွဲဝေယူကြမှာဖြစ်ပါတယ်မလာလာဟာသူ့ပညာရေးကိုဆုံးခန်းတိုင်အောင်တင်ကြပြီးပါကစ္စတန်မှာနိုင်ငံမှာနိုင်ငံရေးပြန်လုပ်လို့ကြောင်းပြောပါတယ်သူမအနေနဲ့အမျိုးသမီးငယ်များပညာသင်ကြားခွင့်ရရှိရေးလှုပ်ဆောင်ခဲ့တဲ့အတွက်တာလီဘန်တောင်းကျမ်းသူတွေကသူမကိုတနက်နဲ့ပြစ်ခတ်တပ်ဖြတ်ဖို့ကြိုးစားခဲ့ကြပါတယ်